ကျွန်တော်15ရက်နေ့ဒုတိယမြောက်နေ့တရားရုံးချင်းတယောက်လာတဲ့ဒေါက်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်နေတယ်လို့ကိုကိုကိုအပြည့်အဝယုံကြည်မှုရှိနေကြောင်းလဲသူ့ရဲ့အကျိုးဆောင်ရှိတယ်တဦးဖြစ်တဲ့ဒေါ်မင်းမင်းစုကAFP
သတင်းဌာနကိုပြောကြားခဲ့ပါတယ်အမြဲတမ်းအမေးကိုတွေးလိုက်ရင်အမေကအမြဲတမ်းစထရောင်းဖြစ်တဲ့ကွန်ဖီဒန့်စီရယ်ဆိုတဲ့ပုံစံအမြဲတမ်းရှိနေပါတယ်ရှင်စမှတ်ဖြစ်နေအမြဲတမ်းစမှတ်ဖြစ်နေပါတယ် နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့တတွဲတဲ့အမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေထိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုစတဲ့အမှုနှစ်ခုကိုစစ်ဆေးခဲ့ပါတယ်တရားလိုဘက်ကထွက်ဆိုခဲ့ပြီးတဲ့နောက်အပြန်အလှန်မေးခွန်းထုတ်ဖို့အချိန်မရတော့တဲ့အတွက်နောက်အမှုဂျင်းကိုရွေးဆိုင်လဲရကြောင်းဒေါ်မင်းမင်းစုကပြောပါတယ်
ဒေါက်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတစ်ခုစီကိုရပ်ပေါင်း170အတွင်းအပြီးစစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုအာခရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်50ငါးအစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်3တက်ကငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်10စက်သွယ်ရေးဥပဒေပုံမှန်60ခွန်အများပြည်သူတင်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုဆိုင
ုစုပေါင်း9မှုနဲ့စစ်ကောင်စီကတရားစွဲဆိုထားတာဖြစ်ပါတယ်။